ချင်ရှားတဲ့ရုရှားအမျိုးသားရေးဝါဒီရဲ့သမီးဖြစ်သူတေဆုံးခဲ့ရတဲ့ကာဘွန်ကွဲမှုဟာယူကရိန်းထောက်လှမ်းရေးဌာနရဲ့လက်ချက်ဖြစ်တယ်လို့ရုရှားရဲ့ထိတ်တန့်တံပြန်ထောက်လှမ်းရေးဌာနကတနင်္လာနေ့မှာပြစ်တင်ပြောဆိုပါတယ်။သူတို့သားဖာနှစ်ဦးစလုံးကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုအခိုင်အမာထောက်ခံသူတွေဖြစ်ပါတယ်။အလက်ဇန်ဒါဒူဂျင်ရဲ့အသက်29နှစ်အရွယ်သမီးဖြစ်သူဒါရီယာဒူဂျီနာကိုစနေနေ့ညကတပ်ဖြတ်မှုဟာဆိုရင်ယူကရိန်းအထူးတပ်ဖွဲ့ရရဲ့ဂျန်စီဆောင်ရွက်မှုဖြစ်တယ်လို့ရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကပြောဆိုလိုက်တာဖြစ်ပါတယ်ရုရှားရဲ့ FSB ဟာဆိုရင်အရင်ဆိုဗီယက် KGB ကစဉ်သက်လာတဲ့အဓိကဌာနဖြစ်ပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးယူကရိန်းသမ္မတရဲ့အကြံပေးမိုက်ခါလီယိုဖိုရိုလျက်ကတော့ကာဘွန်ခွဲမှုမှာယူကရိန်းနေပါဝင်ပတ်သက်မှုမရှိကြောင်းတနင်္ဂနွေနေ့မှာညင်းဆိုထားပါတယ်။ဒါပေမဲ့ FSB ရဲ့ကြေညာချက်မှာတော့ယူကရိန်းနိုင်ငံသားနာတာလီယာဘော့ခါကာဘွန်ခွဲတိုက်ခတ်မှုလုပ်ခဲ့ပြီးတဲ့နောက်သူမရဲ့၁၂နှစ်အရွယ်သမီးဖြစ်သူနဲ့အတူရုရှားကနေအက်စတိုးနီးယားကိုထွက်ပြေးသွားတယ်လို့စွပ်စွဲထားပါတယ်။ဘော့ခ်နဲ့သမီးဖြစ်သူတို့ဟာဇူလိုင်လအတွင်းမှာရုရှားကိုရောက်လာခဲ့တာဖြစ်ပြီးဒူဂျီနာကိုနောက်ယောင်ခံဖို့အတွက်သူမနေတဲ့အဆောက်အုံမှာပဲအခန်းငှားခဲ့ကြတာလို့ရုရှားလုံခြုံရေးဌာနကပြောဆိုထားပါတယ်။ကာဘုံမပေါက်ကွဲခင်ကလေးမှာပဲဒီယူကရိန်းသားမိနှစ်ဦးကဒူချင်းနဲ့သမီးဖြစ်သူတို့တက်ရောက်နေတဲ့အမျိုးသားရေးပွဲတော်မှာရှိနေခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဘော့ခ်နဲ့သမီးဖြစ်သူတို့ကရုရှားကနေအက်စတိုးနီးယားကိုကားနံပါတ်ပြပြောင်းပြီးထွက်ခွာသွားတာဖြစ်တယ်လို့လည်း FSB ကပြောဆိုထားပါတယ်ရှင်။